အရှေ့တောင်အာရှနိုင်ငံတချို့မှာကတ်ယောဂါကန့်သတ်ချက်တွေချမှတ်ပြီးတော့ဆက်ယုံအလုပ်ယုံတွေပိတ်တာကာကွယ်ဆေးအရှိန်မြှင့်ထိုးပေးတာတွေရှိနေပေမဲ့လည်းကိုဗစ်ပိုးကူးစက်မှုကတချိန်ထိုးတက်လာနေပါတယ်။ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမှာလည်း9ရက်ကြာကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။
The challenge ahead of us is a very, very significant one. In the past 24 hours, we've identified
ရှေ့မှာရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေကတိတ်ကိုကြီးမားပါတယ်။စိုးရင်ရမယ့်နေရာအတော်များများကိုလည်းပြီးခဲ့တဲ့24နာရီအတွင်းတွေ့ထားပါတယ်။လူအုံယုံတွေမှာလည်းတိတ်ကိုစိုးရင်စရာကောင်းတဲ့နှုံးနဲ့ကူးစက်နေတာတွေ့ရပါတယ်လို့ Victoria ပြည်နယ်ယာယီဝန်ကြီးချုပ် James Malio ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ Victoria ပြည်နယ်မှာကိုဗစ်ကြောင့်သေဆုံးသူ800ကျော်ရှိပြီးတော့အများစုကလူအုံယုံတွေကပါ။တခါလူဦးရေအချိုးအစားနဲ့တွေ့ရင်မလေးရှားနိုင်ငံကပိုကူသူဟာအိန္ဒိယကပိုကူသူထက်ပိုများလာနေပြီးတော့ Thai, Vietnam, Cambodia, Laos နဲ့အရှေ့တီမောမှာလည်းပြီးခဲ့တဲ့လထက်ကစာရင်ပိုကူသူ20ကျော်တိုးလာပါတယ်။ထိုင်းနိုင်ငံမှာပထမလိုင်းပိုကူဆက်ခဲ့တဲ့အချိန်ကတည်းကစာရင်ပြီးခဲ့တဲ့နှစ်လအတွင်းကိုဗစ်ကြောင့်သေဆုံးသူကဆယ်ဆတိုးလာပါတယ်။ဗီယက်နမ်နိုင်ငံမှာတော့အိန္ဒိယနဲ့ဗြိတိန်မှာတွေ့ရတဲ့ဗီဇာပြောင်းပိုးနှမျိုးပေါင်းစပ်နေတဲ့ကူးစက်များပိုးသစ်တမျိုးတွေ့ထားတယ်လို့အစိုးရတာဝန်ရှိသူတွေကဒီယုံပက်ရက်မှာပဲကြေညာခဲ့တာပါ။ဒီပိုးကလေထဲကနေအလင်းမြန်ကူးစက်ပြန့်နှံ့နေတာကြောင့်တာဝန်ရှိသူတွေစိုးရိမ်နေတာပါ။လူရေ68တန်းကျော်ရှိတဲ့ဗီယက်နမ်မှာသေဆုံးသူ50နီးပါးသာရှိပြီးတော့ကယောဂါကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပေမဲ့ခုတော့စီးပွားရေးမျိုးတော့ဟိုချီမင်းမှာကန့်သတ်ချက်တွေကိုဒီကနေ့ပဲချမှတ်လိုက်ရပါတယ်။ဂျပန်နိုင်ငံမှာတော့ကိုဗစ်ကြောင့်အရေးပေါ်လူနာစံချိန်တင်တိုးလာနေတဲ့ကြားကအိုလံပစ်အားကစားပွဲလို့ပို့အစိုးရကပြင်ဆင်နေပါတယ်။အားကစားပွဲအတွက်အစည်းအဝေးနဲ့80ရာခိုင်နှုန်းကိုအဆင့်သင့်လုပ်ထားတယ်လို့အိုလံပစ်ပွဲထိပ်တန်းတာဝန်ရှိသူတူကရိုက်တာသတင်းကိုဒီကနေ့ပြောပါတယ်။ဂျပန်မှာပိုကူဆက်မှုကျဆင်းလာတဲ့ဆိုပေမဲ့ကာကွယ်ဆေးထိုးသားသူကနှစ်သက်မှလေးရာခိုင်နှုန်းပဲရှိသေးတယ်လို့ရိုက်တာသတင်းတရမှာဖော်ပြထားပါတယ်။